to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်းကနေ2018ခုနှစ်ဖေဖော်ဝါရီလ3ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ9ကီလိုမီတာ16.25ရုပ်ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်ကျမစုမောကတာဝန်ယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုမန်ရီတနာကျော်နဲ့အတူကြီးညာပေးသွားမှာပါဒီအမေရိကန်ရဲ့2016သမရရွေးကောက်ပွဲမှာရုရှားတွေကဂျာမန်နောက်ရှက်မှုရှိမရှိ FBI အနေနဲ့စုံစမ်းစစ်ဆေးခဲ့တဲ့အခါမှာအာဏာအလွဲသုံးစားလုပ်မှုတွေရှိတယ်လို့ဆွဆွဲထားတဲ့ဒီအငင်းပွားပွဲရုံးနှင်းမှတ်တမ်းကိုမနေ့ကထုတ်ပြန်လိုက်တာနောက်ဒီမြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကအရေးယူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဖောက်ဖျက်ပြီးတော့ဒီတားမြစ်ထားတဲ့ကုန်စည်လက်နက်စာရာတွေကိုရောင်းချတင်ပို့နေတာဒီကိစ္စနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းလာတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရကမှာကတော့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းကသူဦးဆောင်တဲ့ရခိုင်အရေးအကြံပေးအဖွဲ့ပေါ်အပြည့်အဝယုံကြည်စိတ်ချထားနိုင်ပါတယ်ဆိုတဲ့ပြောဆိုလိုက်တဲ့သတင်းနဲ့အတူဒီကနေ့ဖွင့်လှစ်လိုက်တဲ့နိုင်ငံရေးကျေးဇူးဟောင်းများစံမာရေးဆောင်ရှောက်မှုကြီးဟာဘာကြောင့်အရေးတကြီးဖွင့်လှစ်ဖို့လိုအပ်လာပါသလဲဆိုတာကိုတော့
နိုင်ငံသမားတွေဟာအများအားဟိုနောက်ဆုံးကိုနောက်ဆုံးကြမှာစဉ်းစားခံရတဲ့ဘဝတွေများနေတာပေါ့အဲ့တော့
နိုင်ငံရေးကျေးဇူးဟောင်းလေးဖြစ်တဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ပြောသွားတာပါရှင်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်နောက်ဒီကဘာပေါ်မှာပရိစေဝါဆေးဒဏ်ခံနိုင်တဲ့ပြင်းထန်တဲ့ bacteria ရောဂါပိုးတွေရဲ့ကူးစက်မှုအန္တရာယ်အကြောင်းသတင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုနောက်ဆုံးကတော့ကိုအောင်အောင်နဲ့မအေးတနာကျော်တို့ကသတင်းအနေကိုတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်ရဲ့2016သမရရွေးကောက်ပွဲမှာရုရှားကဂျာမန်နောက်ဆက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းစစ်ဆေးမှုတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံးနှင်းမှတ်တမ်းကိုအောက်လွတ်တော်စုံစမ်းရေးကော်မတီကထုတ်ပြန်ပေးလိုက်ပါတယ်။ Republican အမတ်ဖြစ်တဲ့အောက်လွတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ David Nunes ရှင်းတာခဲ့တဲ့ဒီရုံးနှင်းမှတ်တမ်းကိုထုတ်ပြန်မှုသမရ Donald Trump အတည်ပြုပေးခဲ့ပြီးတော့မကြာခင်မှာပဲတောက်ကြမိကလူကြားချပြခဲ့တာပါ။ဒီမှတ်တမ်းမှာအရင်ဒီ Trump မဲဆွေရေးအဖွဲ့ရဲ့ဒီနိုင်ငံသားရေးမူဝါဒရေးရအကြံပေးဟောင်းလည်းဖြစ်ရုရှားမှာစီးပွားရေးလုပ်ငန်းတွေလုပ်ကင်နေတဲ့ Carter Page ကို FBI ကထောက်လှမ်းဖို့ Pfizer ခေါ်နိုင်ငံရဲ့ချာစောင့်ကြည့်ထောက်လှမ်းရေးအဖွဲ့ကထုတ်ပြန်တဲ့ဝရမ်းတွေကိုအဓိကထားဖော်ပြထားတာဖြစ်ပါတယ် Page ကဒီရုရှားထောက်လှမ်းရေးတွေနဲ့ဆက်သွယ်မှုရှိခဲ့တယ်ဆိုလို့ရှိတာနဲ့ပတ်သက်ပြီးတော့ဆွဆွဲနေတာတွေနဲ့ပတ်သက်နေတာဖြစ်ပါတယ် British The Show ဟောင်းChristopher Steele တင်ပြခဲ့တဲ့စာရွက်စာရင်းက page နဲ့ပတ်သက်ပြီး Pfizer ကဖော်ပြထားတဲ့အဓိကအချက်ဖြစ်တယ်လို့လည်း Nunes ရဲ့မှတ်တမ်းမှာဖော်ပြပါရယ်။ဒါပေမဲ့ Steele ရဲ့စာရွက်စာရင်းတွေအတွက် Hillary Clinton ရဲ့မဲဆွေစီယုံရေးအဖွဲ့နဲ့ Democratic Party ရဲ့ DNC ကော်မတီကငွေကြေးထောက်ပံ့ခဲ့တယ်ဆိုတာကိုတော့ FBI ကဖော်ပြမထားပါဘူး။
American ပြည်အောင်စုရဲ့2018နျူကလ িয়ার အခြေအနေတုံ့သက်ချက်ကို American စစ်ဌာနချုပ် Pentagon ကအထုတ်ပြန်လိုက်ပြီးတော့ American ရဲ့နျူကလ িয়ার စွမ်းရည်အခြေအနေနဲ့တခြားနိုင်ငံကနျူကလ িয়ার နဲ့တိုက်ခိုက်မှုတွေကိုကာကွယ်နိုင်ဖို့လက်ရှိတက်ဆင်ထားတဲ့လက်နက်စွမ်းရည်တွေကိုစီရင်ဖြည့်သွင်းထားပါတယ်။နျူကလ িয়ার လက်နက်မပြန့်ပွားရေးနဲ့လက်နက်ထိန်းချုပ်ရေးတွေကိုရှေ့ဆက်ပြီးတော့အကောင့်ထဲပေါ်ခြင်းမယ်လို့ American ရဲ့တန်တမန်တွေနဲ့ညှိနှိုင်းရေးမှုတွေပြောတဲ့အခါမှာတခြားနိုင်ငံတွေအသေးချာလေးနဲ့နောက်ဝင်လက်ခံနိုင်တဲ့အနေအထားမှာရှိကြဖို့အခုလိုလုပ်တာပါလို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကသတင်းတောက်တွေကိုဒီသုံးသက်ချက်မထုတ်ပြန်ခင်မှာပဲပြောသွားခဲ့ပါသေးတယ်။တောက်စာနေမှာသမ္မတဒေါ်နယ်ထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်ပြန်ရမှာတော့အမေရိကန်အစိုးရကအခုခေတ်ကဘာကြီးမှာအထူးလိုအပ်နေတဲ့နျူကလ িয়ার လက်နက်တွေအခြေခံအဆောက်အုံတွေပြည်လုံးမှုစနစ်တွေကိုရွှေ့ဆိုင်းထားတဲ့အချိန်မှာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့တခြားနိုင်ငံတွေကတော့သူတို့ရဲ့နျူကလ িয়ার လက်နက်တွေကိုပို့ပြီးတော့တိုးပွားအောင်လို့စုဆောင်းနေကြပါတယ်လို့ပြောထားပါသေးတယ်။ဒါကြောင့်မလို့အခု2018 NPR တုံးသက်ချက်မှာတော့အဲ့လိုမျိုးစိန်ခေါ်မှုတွေရှိနေတာကိုဘလို့ဖြေရှင်းမလဲထည့်ရေးထားတာပါလို့သမားကဆိုပါသေးတယ်။2018 NPR အစီရင်ခံစာကိုတောက်ကြနေကထုတ်ပြန်လိုက်တာဖြစ်ပြီးတော့ American ပြည်အောင်စုကိုနှီးမျိုးစုံနဲ့တိုက်ခိုက်ရန်ဆလာတာတွေကိုတားဆီးဖို့တေချာအစီအစဉ်ပြုထားတဲ့ကာကွယ်မှုနည်းလမ်းတွေအသုံးပြုသွားမယ်လို့အဲ့ဒီထဲမှာပြောထားပါတယ်ရှင
်။ Venezuela ဆွေးအနေနဲ့ဖွဲ့စည်းပုံကိုလိုက်နာဆောင်ထိန်ဖို့နဲ့ လွတ်လပ်ပြီးတော့ဒီမိုကရေစီစံချိန်စံညွန့်နေတဲ့ကိုင်ကြီးတဲ့ရွေးကောက်ပွဲကျင်းပပြီးဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။မက္ကဆီကိုနဲ့ကနေဒါနိုင်ငံသားရေးဝန်ကြီးရဲ့အတူမက္ကဆီကိုစီးတီမှာကျင်းပတဲ့တောက်ကြနေ့ကသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆင်ကနီကိုလတ်မာဒူရိုအစိုးရကိုတိုက်တွန်းလိုက်တာပါ။ဒါအပြင်ဝန်ကြီးတီလာဆင်ကဒီရွှေပြောင်းဝင်ရောက်သူတွေဟာအမေရိကန်အတွက်ကြီးမားတဲ့တန်ဖိုးတွေယူဆောင်လာကြပေမဲ့သူတို့နဲ့ပတ်သက်ပြီးတော့ဥပဒေကြောင်းရာထိမ့်သိမ်းကိန်းတွေရမှာအားနည်းချက်တွေရှိရဲလို့ပြောလိုက်ပါတယ်။လူဝင်မှုကြီးကြရေးကိုထိန်းချုပ်ဖို့နှစ်ပေါင်းများစွာအတွင်းနီလန်မျိုးစုံကိုအမေရိကန်ကချမှတ်ခဲ့ပေမဲ့ဒီရှုပ်ထွေးကိုဘယ်တော့မှရှင်းအောင်ပြန်မလုပ်ခဲ့ဘူးလို့ဝန်ကြီးတီလာဆင်ကသတင်းတောက်တွေကိုပြောပါတယ်။မက္ကဆီကိုနိုင်ငံသားရေးဝန်ကြီးလူဝစ်ဖက်ဒဂါရီကနေဒါနိုင်ငံသားရေးဝန်ကြီးချာရှာဖရီလန်တို့နဲ့မက္ကဆီကိုစီးတီးမှာစီဝေးပြီးတဲ့နောက်ဝန်ကြီးတေလာဆင်ကအဲ့ဒီလိုပြောလိုက်တာပါနိုင်ငံတွင်းကိုဘယ်သူတွေဝင်လာတယ်ဆိုတာဒီသူတို့အနေနဲ့နားလည်စေတဲ့စနစ်တွေနေရာတကျရှိနေအောင်လုပ်ရပါမယ်လို့ဝန်ကြီးတေလာဆင်ကပြောပါတယ်အမေရိကန်လူဝင်မှုကြီးကြပ်ရေးဟာပုံမှန်အခြေအနေကနေထိမရဖြစ်နေပြီးတော့ဒါကြောင့်လဲနှစ်ပေါင်းများစွာတင်ဖြစ်လာတဲ့ဒီအားနည်းချက်တွေကိုပြင်ဆင်ဖို့သမ္မတဒေါ်နယ်ထရမ့်ကကွန်ဂရက်စ်လွှတ်တော်ကိုတွန်းအားပေးနေတာဖြစ်တယ်လို့ဝန်ကြီးတေလာဆင်ကပြောပါတယ်တရားမဝင်ရွှေ့ပြောင်းအလို့သမားတာစီယေနဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာခိုင်မာတဲ့နယ်စပ်တိုင်းဆောက်လုပ်ဖို့အတွက်ကုန်ကျစရိတ်ကိုမက္ကဆီကိုနိုင်ငံကပေးရမယ်ဆိုတဲ့သမ္မတထရမ့်ရဲ့ပြောဆိုချက်တွေကိုမက္ကဆီကိုအစိုးရကထပ်ခါတလဲလဲကန့်ကွက်ထားပါတယ်။ဝန်ကြီးတေလာဆင်ဟာနောက်ပိုင်းမှာမက္ကဆီကိုသမ္မတအာနစ်ပညာညက်တိုးနဲ့တကပိတ်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေပါဝင်တဲ့နာဖတာလို့ခေါ်တဲ့မြောက်အမေရိကလွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်အဖွဲ့ဝင်နိုင်ငံအဖြစ်ကနေအမေရိကန်နှုတ်ထွက်ဖို့ချိန်ချောက်ထားတာကြောင့်ဆက်ဆံရေးမပြေမလည်ဖြစ်နေကြတဲ့အချိန်မှာပဲအခုလိုဆုံတွေ့နေကြတာလည်းဖြစ်ပါရခင်ဗျာ
အရှေ့အလယ်ပိုင်းဂါဇာကမ်းမြောင်ဒေသမှာရှိတဲ့ဟားမတ်စ်တို့ရဲ့ခြံဝင်းတစ်ခုကိုအစ္စရေးစစ်တပ်တိုက်လေရင်ဒီကနေ့စနေနေ့အစောပိုင်းကတွားရောက်ပစ်ခတ်ခဲ့ကြပါသည်အစ္စရေးတောင်ပိုင်းဒေသကိုဒုံးကျင်နဲ့တိုက်ခိုက်ခဲ့လို့အခုလိုမျိုးလက်တုံ့ပြန်တာဖြစ်ကြောင်းထွေတယ်လူမှုကွန်ရက်စာမျက်နှာမှာအစ္စရေးစစ်တပ်ကရေးသားထားပြီးတော့ဂါဇာကမ်းမြောင်တောင်ပိုင်းကအဆောက်အုံနှစ်ခုပါတဲ့ဟားမတ်စ်စစ်ဖက်ဆိုင်ရာခြံဝင်းတစ်ခုကိုတိုက်လေရင်နဲ့ပစ်ခတ်ခဲ့ကြောင်းပြောထားပါသည်နှစ်ဖက်စလုံးရဲ့အထူးကအသေးကြောက်စီးရင်တော့ထွက်မလာသေးပါဘူး။အစ္စလာမ်ဝါဒီစစ်သွေးကြောအဖွဲ့ဖြစ်တဲ့ဟားမတ်စ်အဖွဲ့ကဂါဇာကမ်းမြောင်ကိုထိန်းချုပ်ထားတာဖြစ်ပါတယ်။ဂါဇာကမ်းမြောင်ကတိုက်ခိုက်မှုတွေအကြမ်းဖက်မှုတွေအားလုံးကိုဟားမတ်စ်ကလှုပ်ဆောင်တယ်လို့လည်းအစ္စရေးကယူဆထားပါတယ်ရှင်။American Band ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.2kHz 16669 kHz 15565 နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေခင်းသတင်းလာတွေကို VOA ကနေဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကအရေးယူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဖောက်ပြက်ပြီးတားမြစ်ထားတဲ့ကုန်စည်လက်နက်စရာတွေကိုရောင်းချနေတာကနေ2019ခုနှစ်အတွင်းဒေါ်လာတန်200လောက်ရရှိခဲ့တယ်လို့ကုလလက်အောက်ခံတီးခြားစောင့်ကြည့်လေ့လာတဲ့အဖွဲ့ရဲ့လျှို့ဝှက်အစီရင်ခံစာတစ်စောင်မှာဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားဟာဆီးရီးယားနဲ့မြန်မာနိုင်ငံကိုလည်းလက်နက်ရောင်းချတယ်ဆိုပြီးတော့ဆွဆဲခံထားရတာပါ။ကုလလုံခြုံရေးကောင်စီရဲ့အရေးယူတန်ခတ်မှုဆိုင်ရာကော်မတီကိုတင်ပြမဲ့အစီရင်ခံစာထဲမှာရုရှား၊တရုတ်၊တောင်ကိုရီးယား၊မလေးရှား၊ဗီယက်နမ်နိုင်ငံတွေကိုကြောင်မီးသွေးတင်ပို့ခဲ့ကြောင်းဖော်ပြထားတာကိုရိုက်တာသတင်းဌာနကတောက်ကြနေမှာတွေ့ရှိခဲ့တာပါ။အဲဒီကြောင်မီးသွေးတွေတင်ပို့ရနိုင်ငံတွေဟာမြောက်ကိုရီးယားမဟုတ်ပဲရုရှားနဲ့တရုတ်ဖြစ်တယ်လို့យេតថាတဲ့សារ៉េសារ៉ែនအထောက်ထားအတုတွေကိုទုံးပြီးတော့အခုလိုတင်ပို့နေတာပါ။ဒါပြင်မြောက်ကိုရီးယားဟာမြန်မာစီးရီးယားနိုင်ငံတွေနဲ့ပယ်ရင်းတဲ့ဒုံးကြီးအစည်းအဝေးနဲ့ပတ်သက်ပြီးတော့ဆက်လက်ပူးပေါင်းဆောင်ရွက်မှုတွေရှိနေကြတာကိုတွေ့ရတယ်လို့အဲဒီစောင့်ကြည့်လေ့လာတဲ့အဖွဲ့ကပြောပါတယ်။ကုလဆိုင်ရာမြန်မာတန်မတ်ဦးဟောက်တူဆွမ်းကတော့မြန်မာအစိုးရအနေနဲ့လက်နက်ကိစ္စအပါအဝင်ဘယ်လိုအကြောင်းအရာမျိုးနဲ့မှမြောက်ကိုရီးယားအစိုးရနဲ့အဆက်ဆံမရှိကြောင်းနောက်ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝလိုက်နာကြောင်းပြောဆိုထားပါတယ်။လျှို့ဝှက်အစဉ်ခံစားထဲမှာ2022ခုနှစ်ကနေ2019ခုနှစ်အတွင်းစီးရီးယားရဲ့ဓာတုလက်နက်စံတပ်ရေးအစီအစဉ်ကိုကြီးကြပ်နေတဲ့တိတ်ပန်နဲ့သုတေသနစင်တာအတွက်မြောက်ကိုရီးယားဟာအကြိမ်40ကျော်ပစ္စည်းတွေပေးပို့ခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်ဇန်နဝါရီလနဲ့ဩဂုတ်လအတွင်းရုရှားတရုတ်မလေးရှားနဲ့ဗီယက်နမ်နိုင်ငံကိုမြောက်ကိုရီးယားကကြောင်မီးသွေး16ကြိမ်ပို့ခဲ့တယ်လို့ကုလဆောင်ကြီးအဖွဲ့ကပြောဆိုထားပြီးမလေးရှားကတော့ကြောင်မီးသွေးကင်သွင်းမှုကိုကုလလုံခြုံရေးကောင်စီရဲ့အရေးယူတန်ခတ်မှုဆိုင်ရာကော်မတီကိုအကြောင်းကြားခဲ့ပါတယ်။အဲဒီနောက်ပိတ်ဆို့တန်ခတ်မှုတစ်ကိုဩဂုတ်လ9ရက်နေ့မှာထပ်မံချမှတ်ပြီးတဲ့နောက်ပိုင်းမှာရုရှားတရုတ်တောင်ကိုရီးယားဗီယက်နမ်နိုင်ငံတွေကိုကြောင်မီးသွေး23ကြိမ်ပို့ဆောင်ခဲ့ကြောင်းစောင့်ကြည့်လေးလာရေးအဖွဲ့ကစုံစမ်းသိရှိရပြီးတကယ်လို့သာအဲ့လိုပို့ဆောင်တာတွေဒါအတီးပြုတ်နိုင်ခဲ့တယ်ဆိုရင်ဒါကကုလလုံခြုံရေးကောင်စီရဲ့ 送别结果出报的批的路数啊，怎么样？
当国人那年收入了个 severance 费用嘛，是你的这个你买的米粮了，路里伢那去特别给加压不了，哎，对表示那么加压对吧？费用也被马上冻得个毛贼人啊，你不要明天收收吧，米啥点让转那批不要，路旁冻伢就特别路苗开的路，所以咱们。米德塔那个叫玩意，地米果你得铺着，米德得铺一年四十个路包，也跟那玩玩着路上给家玩意。明年谁拿一毛肉米龙王，你得拿眼路，米德单位许多一个表他玩意。这天在说白嘛嘞，当国人拿眼当买，米爷爷没有嘛，西装西用啊，米郎转不了路包。李姐做对中给伢子路，老太对伢子做来点伢伢许多玩意。这么大一年，天不地转嘛嘞，过来路上二三用的苦嘛，米郎转不了路王东镇的吧，对中给伢玩意先。
以前那个没有到越高坡，阿坡，哎，你一个过着来老女啊，你这屋内的屋，只要干过等等目的，个是比较来看到嘛，好装表来把嘞。咱们马拉马肩膀们，咱们越高坡嘛，把我们身边部老老些马肉，那是咱们阿迪尔发达 LCC 呢 ，El Get Body Octa Musa Mustafa Musarun 屋诶，越高坡嘛，身边嘛哇，等你让你弄个过着来老，你点点目比上目，前面等你来嘛 ，Musa 个都要过夜吃了的。阿爸问路阿的啥月啥人尼个？阿尼伊嘛比不给阿个？德林米亚尼嘛破比阿比马罗路路家地德林个新闻咱们没得看完嘞，怎么样？
美国比亚族嘛，古时边的那些都贵啊，比个嘞德林白对嘛，波苏拉比如三年尼巴加拉对嘛，使用的阿个露娜一对，民众请那个要来一路，美国人家嘛也也是比较歪。三月一啦，那十块钱的送到的德林白的库里嘛为地都贵张，克里斯超要，得送亚比如地都贵亚的对嘛，得送亚的克里包，阿在动物许多一路，有个天朝人的搞过一摊呐 ，CDC 个，明天个为图片呢，特别大型看啥嘛，表达完一些。
Now, some detail at the Renego, go on a mate and a joru, dimpia big it up, separation, a cool young zone, sending any game to a tether of the Renuarigo, the titans of Bejamare, tying to the Awinji Joe Haha, to Usane, Yakai, a Jambe Pueboma, a Piawa, Yungji Secha Tana Mare, Lubioso Libare, D Jambe Puerega, Tinshare, Pueway to Umaja.Digging Japan doing a bit, no to a dog at B. Freewaila, DNA Jada Briniga, Tining and Bangamuma, Rida the Internane, Dwissum, Minian can do it out, Sura Kiraka, Kulu, Piosula Daba, a thousand guru, Kujojo, the Indiabi Rashi.
Kulamaka, Dumujo Hong, Kufiana, Usongere, Yakanina Sanya, a Jambi Commissioner, Nauso, Sien Kazaba, Jambu Jedrigo, a Conte Pobu, Poetare, Comedigo, Jambi Bosubi, Pidrin Bogungau, Piba Bogungau.苏苏邦塞乌内普西达的战备外国武装部，德国苏拉克萨迪拉泰国，那么苏亚个预测给了吧？第一批人，一看今年不马上开战，苏木达克马贝，天下的破坏都不撇多。美国比方说，纽墨西哥比内奥托耶姆哈，比尔维切森啊，第一批哈，那么苏亚路亚队伍碰壁搞过北美破坏路，啊，变成维班比，有的人脑壳断了断，第一批不，被老体用记录亚姆内说的美军队拖拉了吧？他讲嘞，到达苏拉基亚年呢，多少年破业工地卡过，搞过表述来呀啦，这把嘞。
I think both four international board members and five Myanmar members have very strong social capital.
大家讲个破坏业务嘞，比如个破坏，阿乌罗哈德国阿高呢，卢姆文杰他股票虽然其他都为了这呢有啥玩意，这呢罗马对着米亚的区别。第一种啊，你只能说算是的了，都为没见年为被动了吧？只能说哈，刚才破没多的，老少没多的没好保护，只能说哈，准备不够的吧？但是的面高中偏傲，只能说老少没没，没都改变的，不然面对过哪趟大马来批判的？
你看你那个六年级穆斯林的包，六块钱就跑木的，就轮他来收币，说的偏，你妈这么老古，那个那个必定会变他的路。人家那点名额不够，当山书记下来，第一结果，提提摇摇，感觉偏心不，别怪对手臂，未办看你呀了吧？一看人家不得人，人家那个马达马嘎，提到对马达，他不然面对没多少不是了哦，他不是了，企业家，第一面比表示吧嘞。
You know, narrative in Myanmar is different narrative from Western countries.
Is one thing from some other countries.
Mr. Richardson,
to
note up some check here, Chinese today. The Kandinema, လူညုံရင်တပ်ဖွဲ့တွေရဲ့နေမြေရှင်းလင်းစစ်ဆင်ရေးတွေအကြောင်းတင်လိုက်ရင်းနဲ့အစိုးရလျှော့ဝှက်ချက်အုပ်တွေကိုချိုးဖောက်တယ်ဆိုပြီးအပန်းခံထားရတဲ့ Writers သတင်းတောက်နှစ်ယောက်ကိစ္စပြောဆိုခွင့်မရတာကိုအချက်တစ်ခုအဖြစ်ပြောထားပါတယ်။ဒေါက်တာဆူရကီယက်ကတော့သူကိုယ်တိုင်လည်းဒီသတင်းတောက်တွေကိစ္စပြောဆိုတာတွေရှိတယ်လို့ဆိုပါတယ်
။ Even though it is outside the mandate of the advisory board but I raised it before
ဒီကိစ္စအကြံပေးဖွဲ့ရဲ့လုပ်ပိုင်ခွင့်ထဲမှာမပါပေမဲ့လည်းကျွန်တော်ပြောဆိုမှုပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စဟာကျွန်တော်တို့နဲ့လည်းဆိုင်တဲ့သတင်းမီဒီယာတွေကိုပြပြဖို့ဆိုတာနဲ့ဆက်ဆက်နေလို့ပါ။ Kofi Annan စီရင်ခံစားရဲမှာဒါကိုရှင်းရှင်းလင်းလင်းဖော်ပြထားပြီးပြည်ထောင်စုဝန်ကြီးဦးတောင်ထွန်းနဲ့ကျွန်တော်ပြောဦးပါတယ်။ဒါအပြင်ဒေါက်တာဆန်းစုကြည်နဲ့လည်းအစည်းအဝေးကြီးတွင်းမှာမဟုတ်ပေမဲ့ပြောဦးပါတယ်။ဒီမှုကိုဥပဒေလုံထုံးလုံနည်းတွေရာဇဝတ်မှုတရားစီရင်ရေးလုံထုံးလုံနည်းတွေနဲ့အညီကင်တွယ်မယ်ဆိုတာကျွန်တော်တို့ကိုထပ်ခါတလဲလဲအာမခံပြောဆိုထားပါတယ
်ဒီကြံပေးအဖွဲ့ဟာရခိုင်ပြည်နယ်မှာဖြစ်တဲ့ထားတာတွေကိုဖုံးပြကာဝယ်ပြီးအစိုးရကိုချီးမြှောက်ပြောဆိုမယ့်အဖွဲ့ဖြစ်တယ်ဆိုပြီးတော့သူနှုတ်ထွက်တဲ့အချိန်မှာမစ္စတာရစ်ချက်ဆန်ကဝေဖန်ပြောဆိုပါတယ်ဒီလိုပြောဆိုတာမျိုးဟာအကျိုးမရှိပဲထိခိုက်မှုသာဖြစ်စေပါမယ်လို့ဒေါက်တာဆူရကီယက်ကတုံ့ပြန်ပါတယ
် I still believe and I want to believe that Governor Richardson stillhas that objective
ဒီခိုင်ပြည်နယ်ငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်လာအောင်ကြိုးစားဖို့ဆိုတဲ့ရည်မှန်းချက်မျိုးအုပ်ချုပ်ရေးမှူးရစ်ချတ်ဆင်ရှီမှာရှိနေတော့မယ်လို့ကျွန်တော်ယုံကြည်နေသက်ဖြစ်ပြီးအဲ့ဒီလိုယုံကြည်ခြင်းပါတယ်ဒါပေမဲ့အကြံပေးအဖွဲ့ကိုဆွဆွဲပြီးထိတ်တန့်တည်င်းဖြစ်အောင်လုပ်ဖို့သူဆုံးဖြတ်ခဲ့တာကတော့တိတ်ကိုအကြောင်းမလှတာပါပဲဒီလိုလုပ်တာကထိခိုက်နစ်နာဖို့ပဲရှိပါတယ
်မစ္စတာရစ်ချတ်ဆန်နှုတ်ထွက်သွားပြီးတဲ့နောက်အကြံပေးအဖွဲ့ထဲမှာအဖွဲ့ဝင်6ဦးကျန်ပြီးလက်လက်သွားတဲ့အဖွဲ့ဝင်တနေရာမှာပြန်ဖြည့်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီအဖွဲ့ကို2019ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာသမရဦးထင်ကျော်ကအမိန့်ထုတ်ပြန်ပြီးဖွဲ့စည်းထားတာပါခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ဖွင့်လှစ်လိုက်တဲ့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုဂေဟာအကြောင်းကိုတင်ပြပေးခြင်းပါတယ်နှိရှေထောင်နှံတွေကြာခံခဲ့ကြရတဲ့နိုင်ငံရေးကျင်းသားဟောင်းတွေမှာအသက်အန္တရာယ်ထိခိုက်တဲ့အထိကျန်းမာရေးအခြေအနေဆိုးဝါးနေတဲ့အတွက်နိုင်ငံရေးကျင်းသားဟောင်းတွေပါဝင်သူတို့ရဲ့မိသားစုတွေကိုပါကျန်းမာရေးဆောင်ရှားမှုပေးနိုင်အောင်နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာကိုဖွင့်လှစ်ရတာဖြစ်တယ်လို့စင်တာပြည်မြောက်ရေးဦးဆောင်လှူရှားသူနိုင်ငံရေးကျင်းသားဟောင်းလည်းဖြစ်တဲ့လွတ်တော်ကိုယ်စားလှယ်မဖြူဖြူသင်ကပြောဆိုလိုက်ပါတယ်နိုင်ငံရေးကျင်းသားဟောင်းတွေအတွက်အရေးတကြီးလိုအပ်တဲ့ကျန်းမာရေးဆောင်ရှားမှုတွေနဲ့လူနေမှုဘဝတွေကိုဝိုင်းဝန်းကူညီပံ့ပိုးပေးဖို့အရေးတကြီးလိုအပ်တယ်လို့လည်း88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောပါတယ်ဒီကနေ့စတင်ဖွင့်လှစ်လိုက်တဲ့ကျန်းမာရေးဆောင်ရှားမှုစင်တာမှာဘလို့ကျန်းမာရေးဝန်ဆောင်မှုတွေပေးတယ်လဲဆိုတာဆက်ပြီးပြောပြပေးပါမယ်ရှင်နိုင်ငံရေးကျင်းသားဟောင်းတွေအတွက်အရေးတကြီးဆောင်ရှားကူညီဖို့လိုအပ်နေတဲ့ကျန်းမာရေးစေကူသားမှုတွေပေးနိုင်မှုအတွက်နိုင်ငံရေးကျင်းသားဟောင်းတွေကဥဆောင်တည်ထောင်တဲ့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာကိုဒီကနေ့ဖေဖော်ဝါရီလ3ရက်နေ့စနေနေ့ကစတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။အဓိကကတော့အရင်စေဆိုးရလက်ထက်တွေတုန်းကနှစ်ရှည်လာများထောင်နှံတွေကြာခံခဲ့ရတဲ့နိုင်ငံရေးကျင်းသားအများစုဟာထောင်တွင်းကျန်းမာရေးဆောင်ရှားမှုညံ့ဖင်းခဲ့တာတောက်သုံးရည်နဲ့နေထိုင်စားသောက်မှုစနစ်ဆိုးဝါးခဲ့တဲ့အတွက်ကျန်းမာရေးကအတော်လေးထိခိုက်လာခဲ့ကြရပါတယ်။အကျဉ်းအောင်တွေထဲမှာပဲကျန်းမာရေးမကောင်းလို့တည်ဆုံးခဲ့တာတွေရှိသလိုအကျဉ်းအောင်တွေကပြန်လွတ်မြောက်လာတဲ့အချိန်မှာလည်းထောင်တွင်းကဒဏ်နေနဲ့ရောဂါဝေဒနာခံစားပြီးအသက်ဆုံးရှုံးရတဲ့အထိကျန်းမာရေးချို့ယင်းနေတာတွေရှိတယ်လို့အကျဉ်းသားဟောင်းတွေကိုကူညီဆောင်ရှားပေးနေသူတွေကပြောပါတယ်ကိုရိုင်းနိုင်ငံရေးကျင်းသားဟောင်းလည်းဖြစ်လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာဖြစ်မြောက်ရေးတာဝန်ခံမဖြူဖြူသင်ကဘာကြောင့်ဒီလိုကျန်းမာရေးဆောင်ရှားမှုစင်တာဖွင့်လှစ်ဖို့ဖြစ်လာပါသလဲဆိုတာအခုလို့ရှင်းပြပါတယ
်အဓိကဒီစင်တာကိုဖွင့်ရတာကကိုယ်လက်တလုံးမှာဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးတော့ဒီကျန်းမာရေးဆောင်ရှားမှုအားနိုင်နေရတယ်အခုနှစ်ပိုင်းဆိုလို့ရှိရင်တော်တော်များများယောဂါတွေကြောင့်ပြီးဆုံးတာတွေများလာတာပေါ့နော်နောက်ချက်ကအရင်ဆုံးကတော့ဘဝဝင်တင်ရှိအောင်ကတော့စေတနာစေကူကံနေပြီးတော့ဟိုဘာပြောနိုင်ခြင်းတွေအတွက်အထောက်ပံ့အများကြီးလုပ်ပေးထားနိုင်ရှင်ကတော့ပေါ့နော်ဘဝနောက်ပိုင်းနဲ့အခက်အခဲဖြစ်လာတဲ့အခါကျတော့ဒါမျိုးဟိုနိုင်ငံချင်းတိုင်းတွေလုပ်ချင်တယ်ဆိုရယ်စီလူရတယ်အကုန်လုံးမှရှိတာကြတယ်လုပ်ပေးခြင်းနဲ့ဒါကြောင့်မလို့ဟိုအမတို့အခုစောင့်နေတဲ့စင်တာကလည်း၃နှစ်လောက်ရှိပါပြီးခံနေပြီးခံနေလည်းဖြစ်နေတယ်အသုံးပြုမယ်ဆိုရင်သုံးလုံးရနေတဲ့အတွက်ကျွန်တော်တို့ဒီမှာနိုင်ငံချင်းတိုင်းဟောင်းတွေပဲပေါ့နော်ပြန်ပြီးတော့ဆွေးနွေးတိုင်ဆိုင်တိုင်းနဲ့ပြီးတော့အောင်စုပေါင်းပြီးတော့ဒီနိုင်ငံရေးကျန်းမာရေးဆောင်ရှားမှုစံတန်းဆိုပြီးတော့ဒီနေ့ဆောင်ရွက်ဖွင့်ပြတာပ
ါလူမှုအတိုင်းဝိုင်းနေမှာနိုင်ငံရေးကျန်းသားဟောင်းတွေအတွက်လိုအပ်တဲ့ကျန်းမာရေးဆောင်ရှားကူညီမှုတွေကိုအရေးတကြီးဆောင်ရွက်ပေးဖို့ဝိုင်းဝန်းစူးစမ်းကြဖို့လိုအပ်တယ်လို့လည်းနှိရှေထောင်နဲ့ကြာခံခဲ့ရသူ88မျိုးဆက်ကျောင်းသားကောင်းဆောင်ဦးမင်းကိုနိုင်ကလည်းပြောပါတယ
်အချို့ကလည်းကျွန်တော်ကြားပါတယ်ဒီချိန်မှာအစားအရာတွေကိုဥစားပေးနေရတယ်ဆိုတဲ့အပိုင်းကတော့နိုင်ငံသားတွေဟာအများအားဟိုနောက်ဆုံးကိုနောက်ဆုံးကြမှာစဉ်း zaman kahar le, sebawah ini ni ada. Ayo, usaha pun macam ada, le coro jigo, senaya, ayo lu, lu kene lah. Tapi ni orang kata di dulu ni, dek dek tu si bawah ni senaya, senaya ni mana, nampu jaga, ada sebawah le, dah ni senaya, no senaya tu kudu dah senaya. Kau apa je nak jual ni, di tengah ini cina kau ni jema, cina habis tu ini, luti ni ada dua jaro, ini ada bawah ni ada. Oh, tu ni apa rasa ni dua jaro, ada dua jaro, ni ni yang kan rasa.
ใช่เลยอันนี้สิ่งที่ก้าวหน้าคือเราเนี่ยถ้าเนี่ยอะไรก็เลยไอ้รู้แบบว่าคนเราไม่ทุนอะไรก็จะหาไม่ตัวรู้เราจะเนาะคุณจะคุยได้ยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไ တယ်။တချို့ကြောင့်လည်းမိသားစုတွေမရှိဘူး။တော့မိဘတွေရှိရပေါ့နော်။အဲမိဘတွေပေါ့။နောက်တချို့ကြောင့်လည်းဒီနိုင်ငံချင်းသားအချင်းချင်းနေဆိုလို့ရှိရင်အကုန်လုံးကတော့မိသားစုဘဝတွေကအများကြီးပျက်စီးခဲ့တယ်။ဆုံးရှုံးခဲ့တယ်၊နှစ်နာခဲ့တယ်။ဒီကြားထဲမှာမှဟိုဒီနိုင်ငံချင်းသားအတွက်ကိုသူတို့ထောက်ဝန်စာတွေပို့ခဲ့တယ်သူတို့ရှိတယ်။သူရဲ့မိသားစုဝင်တွေကပေါ့နော်။အဲဒီကောင်မောင်မောင်ရဲ့ဖြစ်ဖြစ်ဦးလေးတော်ကြီးရဲ့ဖြစ်ဖြစ်ပေါ့အဲ့လိုလူမျိုးတွေကိုလည်းတောင်းရှောက်မှုပြင်းနေဆိုပြီးတော့အဲဒီချက်လေးချပြီးကျွန်တော်ဆုံးထားတာပါ
ထောင်ထဲမှာအချင်းကြနေတဲ့နိုင်ငံရေးအကျဉ်းသားတွေစံမာရေးအတွက်ဆေးဝါးလိုအပ်လာတဲ့ဆိုရင်လေဒီစင်တာကကူညီထောက်ပံ့ပေးသွားမှာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားဟောင်းတွေကိုယ်တိုင်ဦးစီးပြီးတော့နိုင်ငံရေးအကျဉ်းသားဟောင်းများစံမာရေးဆောင်ရှားမှုစင်တာဖွင့်လှစ်နိုင်အောင်ဝိုင်းဝန်းစ조사ခဲ့ကြရတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းမက်ဖျူဖျူတင်ကအခုလိုပြောပြပါတယ
်အားလုံးပါပဲဒီကတော့ကျွန်တော်တို့စိတ်သက်ရှိနေပြီပေါ့ဒီနိုင်ငံရေးအကျဉ်းသားတွေကပြီးတော့ကိုကိုရိုင်းကနိုင်ငံရေးကျန်းသားချက်ခဲ့ဘူးလေ။ဟိုလုံလဲလုံချင်တယ်။အဲ့ဒီစိတ်ဓာတ်တစ်ခုနဲ့ပဲကျွန်တော်တို့စူပေါင်းပြီးတော့လုပ်ဖြစ်ကြတာပါ။အားလုံးအတိုင်းမထားတာတော့သက်ဆိုင်ရာသူရောက်ဖွင့်နေလဲချိန်တွေပြီးတော့ဆောင်ရမယ်။အဲ့ကျွန်တော်တို့ဘာလဲကြိုးကြောစီးဝါးနေလူလာမယ်။အခုနောက်ပိုင်းဆိုရင်နိုင်ငံရေးကျန်းသားတွေနဲ့ပတ်သက်လို့ရှိရင်ယောဂါတွေရတယ်ကြီးကြီးမားမားတွေဖြစ်လာတာအရင်ကဒီစေကန်းလေးမှပဲကိုလိုမရတဲ့လူလာတွေဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့သက်ဆိုင်ရာစီးရုံတွေကိုတော့ဖောက်လုပ်ပြီးတော့ဥတာတာမျိုးတွေဒါကြီးကျွန်တော်တို့နောက်ပိုင်းအကုန်လုံးချိန်တွေပြီးတော့ဆောင်ရသွားမယ်ဆိုပြီးတော့အရည်ရွယ်ပြီးတော့နိုင်ငံရေးကျန်းသားဟုတ်ဒီစိတ်တူကိုရှိရတဲ့အကောင်စုပေါင်းမှုရောက်ထွက်ကြတာပါ
နိုင်ငံရေးကျင်းသားဟောင်းများစံမာရေးဆောင်ရှားမှုစင်တာကိုတော့ရန်ကုန်တိုင်းဒေသကြီးဒဂုံမြို့တိအရှိပိုင်းမြို့နယ်6ရပ်ကွက်ခါရော်မီတက်လန်အမှတ်499မြေဆောင်900နှစ်မှာဖွင့်လှစ်လိုက်တာဖြစ်ပြီးအပတ်စဉ်ဗုဒ္ဓဘုရားနယ်စနေနေ့ရက်မှာမနက်9နာရီကနေနေ့လယ်တနာရီအထိစေဝါကုသမှုခံယူနိုင်ပါတယ်ရှင်တို့ရရှင်များရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2015အထွေထွေရွေးကောက်ပွဲမတိုင်ခင်ကအခြေအနေဤသာအထိစတင်သွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကကောက်ယူတဲ့လူမှုသဘောထားစစ်တမ်းမှာတွေ့ရပါတယ်။ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်အခြေခံကြတဲ့လူအချင်းချင်းကြားယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာကျဆင်းလာနေတာဟာဘာကြောင့်များပါလဲ။ယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားလို့ရပါတယ်။လေးလေးရတိုင်းရည်လိုက်ဒီစဉ်ကကျူစွာရရှင်ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတိုင်းရည်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာတွေကိုထပ်မံဖိတ်ခေါ်ပါရရှင် VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကမ္ဘာပေါ်ကနိုင်ငံပေါင်း22နိုင်ငံကရရှိထားတဲ့အချက်အလက်တွေအရပရိဇေဝါဆေးထံခံနိုင်တဲ့ပြင်းထန်တဲ့ဗက်တီးရီးယားရောဂါပိုးကူးစက်မှုဟာစိုးရိမ်စရာကောင်းလောက်အောင်ကြီးထွားလာနေတာကိုတွေ့ရပါတယ်။2016မတ်လကနေ2019ဇူလိုင်လအတွင်းဗက်တီးရီးယားကူးစက်မှုဒဏ်ခံနေရသူတန်လျာရှိသူလူပေါင်း9သိန်းလောက်ရှိခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စစ်တမ်းကနေတွေ့ရှိခဲ့တာပါ။အပြည့်အစုံကိုတော့ WHO ရုံးချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုတော့ကိုအောင်လင်းဦးကပြောပြပေးပါရှင
်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စစ်တမ်းဟာကမ္ဘာမှာဆီးမတူတော့တဲ့ဇီဝပိုးမွားတွေနဲ့ပတ်သက်လို့ပုံမနားလည်သဘောပေါက်နိုင်အောင်အထောက်အကူပေးနေတဲ့ပထမဆုံးလေ့လာဆန်းစစ်မှုတစ်ခုလည်းဖြစ်ပါတယ်။စစ်တမ်းရသတိထားရမယ့်ကိစ္စတွေအများအပြားတွေ့ခဲ့ရကြောင်းလည်း WHO ရဲ့ပြောခွင့်ရသူ Christian Lindmeier ကပြောပါတယ်
။ The data that these countries provided show us that in some of the most common bacteria, the most commonly reported resistant bacteria, we find the resistance of sometimes up to 65.
ဒီနိုင်ငံတွေစီကားရတဲ့အချက်လက်တွေအများဆုံးတွေ့ရတဲ့ဘက်တီးရီးယားပိုးတွေနဲ့ဆေးမတိုးတဲ့ဘက်တီးရီးယားပိုးအများစုရဲ့ဆေးတံခံနိုင်တဲ့အဆင့်ဟာပိုးမွားမျိုးစားပေါ်မူတည်ပြီးတစ်ခါတလေမှာ65ရာခိုင်နှုန်းကနေ72ရာခိုင်နှုန်းအထိတက်လာတာကိုတွေ့ရပါတယ
်။ဆေးတံခံနိုင်တဲ့ဇီဝပိုးမွားတွေထဲမှာတော့ E. coli, Staphylococcus, Pneumonia, Salmonella စတဲ့ဘက်တီးရီးယားမျိုးစားတွေလည်းပါဝင်ပါတယ်။ WHO ကတော့ဆေးတံခံနိုင်တဲ့ရောဂါပိုးတွေကိုစောင့်ကြည့်ထောက်လှမ်းနိုင်မယ့်စနစ်ကိုနိုင်ငံတွေအားလုံးကစနစ်တကျပြင်ဆင်ထားကြဖို့လည်းတိုက်တွန်းထားတာပါ။ဒါမှသာကမ္ဘာပေါ်ကလူလူကျန်းမာရေးအတွက်အကြီးမားဆုံးချိန်ချောက်မှုအန္တရာယ်ကိုရင်ဆိုင်ဖြစ်ရှင်းရမှာလိုအပ်တဲ့ချက်လက်တွေရရှိနိုင်လိမ့်မယ်လို့လည်းဆိုပါတယ်။ဆေးမတိုးတဲ့ရောဂါပိုးမွားအန္တရာယ်ကိုအောင်မြင်မြင်မဖြေရှင်းနိုင်ခဲ့ရင်တော့တစ်ချိန်လုံးကပင်နီဆလင်ဆေးမပေါ်ခင်ခက်ခါလို့စိုးရိမ်စရာအဖြစ်မျိုးနဲ့ကျော်ဝနိုင်တယ်လို့လည်း WHO ပြောခွင့်ရကသတိပေးခဲ့ပါတယ်
။ A simple infection, a cut, a minor surgery suddenly can turn into the potentially most dangerous life-threatningsituation because infections would then prove drug resistant.
တမယောဂကူးစက်မှုထိခိုက်ရှနာတဲ့အသေးဖွဲခွဲစိတ်မှုလေးတစ်ခုကနေဆေးမတိုးတဲ့ယောဂကူးစက်မှုကြောင့်အသက်အန္တရာယ်ကိုပါချင်းချောက်လာနိုင်တဲ့အထိရုတ်တရက်ဖြစ်သွားနိုင်ပါတယ်။ဥပမာကင်ဆာယောဂတစ်ခုကိုကုသရမှာခန္ဓာကိုယ်ရင်းကခုခံနိုင်စွာကြာဆင်းနေတာကိုပဋိဇီဝဆေးတွေကဖြေဆမပေးနိုင်တော့တဲ့အတွက်ကင်ဆာယောဂကုသရမှာကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာတဲ့အခြေအနေမျိုးပါ။ယောဂကူးစက်မှုမှန်သမျှမှာနောက်ထပ်အန္တရာယ်တွေပိုတိုးလာတတ်ပါတယ
်။ဆေးမတိုးတဲ့အန္တရာယ်သတိပေးခြင်းနဲ့ပတ်သက်လို့နိုင်ငံတချို့ကတော့အလေးနဲ့ထားဆောင်ရွက်နေကြပါပြီ။အာဖရိကတိုက်ကကင်ညာနိုင်ငံမှာဆေးတံခံနေတဲ့ယောဂပိုးမွားတွေကိုနိုင်ငံတော်အဆင့်စောင့်ကြည့်ထောက်လှမ်းတဲ့စနစ်ကိုတိုးမြှင့်ထားခဲ့တယ်လို့ဂျူနီရှားနိုင်ငံမှာတော့ဆေးမတိုးတဲ့အခြေအနေနဲ့ပတ်သက်လို့တနိုင်ငံလုံးအတိုင်းအတာနဲ့အချက်အလက်တွေစတင်စုဆောင်းနေတယ်လို့တောင်ကိုရီးယားနိုင်ငံမှာလည်းစောင့်ကြည့်ထောက်လှမ်းမှုစနစ်ကိုအားကောင်းအောင်တိုးချဲ့ပြင်ဆင်တာတွေရှိခဲ့ကြောင်းလည်း WHO ကပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်လင်းဦးပြောပြပေးခဲ့တာပါရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA American တန်ရဲ့ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 1925.32 နဲ့လိုင်းလက်မီတာ 190 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်ကတလဲကြီးညာပေးပါမယ်ရှင
်။ဗင်နီဇွဲလာအစိုးရအနေနဲ့ဖွဲ့စည်းပုံကိုလိုက်နာဆောင်တိတ်ဖို့နဲ့လွတ်လပ်ပြီးတော့ဒီမိုကရေစီစနစ်နဲ့အညီရွေးကောက်ပွဲကျင်းပပေးဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။မက္ကဆီကိုနဲ့ကနေဒါနိုင်ငံသားရေးဝန်ကြီးနဲ့အတူမက္ကဆီကိုစီးပြီးမှကျင်းပတဲ့တောက်ကြနေရသတင်းစာရှင်းလင်းပွဲအတွင်အမေရိကန်နိုင်ငံသားယုံကြည် Rex Tillerson ကဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုအဲဒီလိုတိုက်တွန်းလိုက်တာပါ။မြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကအရေးယူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဖောက်ဖျက်ပြီးတော့တားမြစ်ထားတဲ့ကုန်စည်လက်နက်စရာတွေကိုရောင်းချတာကနေ2019ခုနှစ်အတွင်းဒေါ်လာတန်200လောက်ရရှိခဲ့တယ်လို့ကုလလက်အောက်ခံတရားစောင့်ကြည့်လေ့လာတဲ့အဖွဲ့ရဲ့လျှို့ဝှက်အစည်းအဝေးတစ်စောင်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားဟာဆီးရီးယားနဲ့မြန်မာနိုင်ငံကိုလည်းလက်နက်ရောင်းချတယ်ဆိုပြီးတော့ဆွဆဲခံထားရတာပါ။ဒီကုလဆိုင်ရာမြန်မာတမတ်ဦးဟောက်တူဆန်ကတော့မြန်မာဆွေရအနေနဲ့လက်နက်ကိစ္စအပါအဝင်ဘယ်လိုအကြောင်းအရာမျိုးနဲ့မှမြောက်ကိုရီးယားဆွေရနဲ့အဆက်ဆံမရှိကြောင်းနဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝလိုက်နာကြောင်းပြောဆိုထားပါတယ်။အီဂျစ်နိုင်ငံမြို့သားရွေးကောက်ပွဲအဖွဲ့ NEA ကဒီကိုယ်စားလှယ်လောင်းတွေတဦးနဲ့တဦးကြားကန့်ကွက်တိုင်တက်မှုတွေကိုဆက်ပြီးတော့လက်ခံတော့မှာမဟုတ်ကြောင်းပြောကြားလိုက်ပါတယ်။လာမယ့်မတ်လမှာကျင်းပမယ့်တမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့လောလောဆယ်မှာတော့လက်ရှိတမရအဗ်ဒယ်ဖတာ LCC နဲ့ El Gat Party ဥက္ကဋ္ဌမိုဆာမူစတာဖာမိုဆာတို့နှစ်ဦးပဲဒီရွေးကောက်ပွဲမှာရှင်ပြိုင်ဖို့ရှိနေပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကောအောင်ကကြေညာပေးခဲ့တာဖြစ်ပါလေရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတန်ဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါလေရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညပိုင်းအစီအစဉ်တွေကိုတော့ဒီညနေပိုင်းအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ1029နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခု VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ဆုံကြရအောင်ပါ။
This program has come to you from the Voice of America, Washington.
။